ရန်ကုန်တိုင်းမြို့နယ်တချို့မှာမနေ့ညနဲ့ဒီနေ့ဆန္ဒပြပွဲတွေအတွင်းရဲနယ်စစ်တပ်ကအင်အားသုံးနှိမ်နင်းတာကြောင့်၃ယောက်ထပ်မံတေဆုံးသွားခဲ့ပြီးတော့အတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒါ့အပြင်ပြည်နယ်တဝယ်မြို့တွေမှာလည်းဆန္ဒပြတဲ့သူ၂ယောက်တေဆုံးခဲ့ပြီးတော့ဒဏ်ရာရတဲ့သူတွေနဲ့ဖမ်းခံရတဲ့သူတွေအတော်များများလည်းရှိခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာမနေ့ညကမြို့နယ်တိုင်းမှာညသပိတ်ပြုလို့ဆန္ဒပြခဲ့ကြပါတယ်။ဒီလိုညဘက်ဆန္ဒပြတာတွေအပြီးမှာလနကိုင်တပ်ဖွဲ့တွေကရန်ကုန်မြို့ရဲ့နေရာတချို့မှာရက်ကွက်တီဒဲကိုဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေလုပ်ခဲ့ကြတဲ့အတွက်တေဆုံးသူတွေလည်းရှိခဲ့ပါတယ်။တာဂီတာမြင်တော်သားလမ်းမပေါ်မှာမနေ့ကညသပိတ်ပြုလုပ်ခဲ့တဲ့အတွက်ဆိုပြီးတော့လူငယ်၃ယောက်ကိုရဲကဖမ်းဆီးသွားတဲ့အတွက်ပြန်လွတ်ပေးဖို့တာဂီတာပြည်သူတွေကရဲစခန်းရှိမှာစုဝေးတောင်းဆိုခဲ့ကြပါတယ်။အင်တာနက်ပြတ်တောက်ချိန်မနေ့တနာရီလောက်မှာလနကိုင်တပ်ဖွဲ့တွေကမန်ပြေနှစ်လမ်းအတွင်းဝင်ရောက်ပြီးကြီစစ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူနှစ်ဦးဦးခေါင်းကိုကြီထိမှန်ပြီးတော့တေဆုံးသွားခဲ့ပါတယ်။တေဆုံးသူကိုစီသူနဲ့ကိုအောင်အောင်ဇော်တို့ရဲ့ရုပ်အလောင်းကိုရဲစခန်းကိုလာအပ်ဖို့အမတ်တမျိုးမရဲစခန်းကဆက်သွယ်လာတာမျိုးရှိတဲ့အတွက်အလောင်းကိုလက်နက်ကင်တွေဘက်ကလာပြီးလူယူမှာကိုစိုးရိမ်တာကြောင့်ဒီကနေ့နေ့လယ်မှာပဲဇာပနာပြုလုပ်တကြိုလိုက်တယ်လို့တေဆုံးသူကိုအောင်အောင်ဇော်ရဲ့ရောက်ဖဖြစ်သူကပြောပါတယ်။
ပြောကြတာတော့နော်ဟိုတကယ်တော့မလာသေးဘူးဟိုအလောင်းကိုလည်းလာခေါ်မယ်လို့လည်းကြားတယ်လူမယ်လို့လည်းကြားတယ်ခင်ဗျဟိုတော့အခုကျွန်တော်ကတော့အလုံးပြီးသွားပြီအဲ့ဟိုလူမယ်ရက်မယ်သတင်းကြလို့ကျွန်တော်လည်းချက်ချင်းအရေးကြီးလုပ်လိုက်တာကြိုလိုက်ပါပြီခင်ဗ
ျဒီကနေ့မှာတော့တာဂီတာမှာပုံမှန်ဆန္ဒပြပွဲတွေရှိနေပြီးတော့ရဲနဲ့စစ်တပ်ကအင်အားအများပြချထားတာတွေရှိနေတယ်လို့လည်းမျက်မြင်တွေကပြောပါတယ်လိုင်မျိုးနယ်မှာမနေ့ညကလွတ်တော်ကိုယ်စားလှယ်တအုပ်ကိုဝင်ရောက်ဖမ်းဆီးခဲ့တဲ့အတွက်ရက်ွက်နေပြည်သူတွေကဝန်းရံတားဆီးတာတွေလုပ်ခဲ့တာကြောင့်လက်နက်ကင်တွေက45မိနစ်ဝန်းကျင်လောက်ကြာအောင်ဇက်တိုက်ပစ်ခတ်ဖြုတ်ခွဲမှုတွေလုပ်ခဲ့ပါတယ်။ဒီပစ်ခတ်ဖြုတ်ခွဲမှုတွေမှာ၄ဦးထံရရှိခဲ့ပြီးတော့ဒီနေ့မနက်မှာပဲတအုပ်သေဆုံးပြီးနောက်တအုပ်ကတော့လက်ရှိမှာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီဖြုတ်ခွဲခံရတဲ့အဖွဲ့ထဲမှာပါဝင်သူတအုပ်ဖြစ်တဲ့ကိုထောက်အောင်ကအခုလိုပြောပါတယ
်။ကျောလိုင်မျိုးနယ်ကျောဘက်ကစစ်ကြောရဲ့ပို့တော့ဟုတ်ကဲ့သတ္တုံရက်ကွက်ဘက်ကနေပြီးတော့ကျွန်တော်တို့ကိုကူညီဖို့ဆိုပြီးတော့ကင်းဆောင်နေတဲ့လူတွေအဖွဲ့လိုက်အခုကြားသွားတဲ့ညီလေးတွေအဖွဲ့တွေကတက်လာပြီးလာကူကြတယ်အဲကူရဲ့အချိန်မှာသူတို့ပြန်ဆုတ်တဲ့အချိန်နဲ့လဲကြုံလဲကြုံအဲစင်ကရနာအကျော်လေးရောက်တဲ့အချိန်မှာအဲညီလေးတွေကဒီလိုရှေ့ကိုအတက်သူတို့ကဒီကားပေါ်နေပြီးအဲ့လိုစက်တနက်လိုမျိုးအဲ့လိုဒုံဒုံဒုံဒုံဒုံဒုံချောက်ချောက်လာအဲ့လိုစင်ပြီးပစ်ပလိုက်တာရှေ့က၃ယောက်လုံးထိရ၃ယောက်လုံးထိရ၃ယောက်လုံးထိရမှာအဲညီလေးကဟိုခေါင်းထိအောင်နော်ပြစ်တာသူကတေးသေးချာချာတဲ့ပြီးပြစ်တာအဲ့ဒါချိန်ပြီးတော့အဲ့ကိုလမ်းပြတာဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအဲ့နာမှာအဲ့သူတို့အဲ့နာမှာအပြစ်တင်တာမှာကျွန်တော်ကရှိလို့
ဒီကနေ့နေ့လယ်မှာတုန်တင်းမြို့နယ်မှာလဲဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအင်အားအလုံးရင်းနဲ့ဖြုတ်ခွဲခဲ့တဲ့အတွက်ဒဏ်ရာရသူအတော်များများရှိခဲ့တယ်လို့နှစ်ယောက်ကစိုးရိမ်ရတဲ့အခြေအနေရှိတယ်လို့တုန်တင်းမြို့ကဒေသခံတအူးကပြောပါတယ်
ကျွန်တော်တို့ကအချင်းတွေကတော့ကျွန်တော်တို့ဒီရှေ့ဆန်းတော့ဖျားဝင်းတင်လာမှာအထိုင်ကလေးနဲ့ကျွန်တော်တို့ခံတက်ထောက်ထားတာလေအဲဒီခံတက်ထောက်ထားတာကိုရန်ကုန်ဘက်ကနေပြီးတော့ဟိုစစ်ကား73ခုရေတုံတေးထောင်းတော်ကအမြောက်တက်ကစစ်ကား2ခုရေစုစုပေါင်းစစ်ကား15ခုနဲ့ဆက်လာပြီးတော့မြို့ပြင်ဘက်ကနေပြီးတော့တဖွဲ့ရပစ်တယ်။နောက်ဟိုမြို့ထဲမှာအခြေဆိုင်နေတဲ့ရဲတွေနဲ့စစ်သားတွေနဲ့ထက်တက်လာပြီးတော့အနောက်ဘက်ကနေညှက်ပြီးတော့ပစ်တယ်။အခုဖျားနာခံတက်လာတော့အပြစ်ခက်တွေရန်များနေရခင်ဗျာ။လက်ရှိကျွန်တော်တို့ကိုတင်ပေးစေရင်ရောက်လာတာပေါ့ဗျာကျွန်တော်တို့ဒီစစ်တပ်ကခုတည်းကအတင်းကနှစ်တန်းအများဆိုလို့ရှိရင်တော့လူ9ယောက်ထိရခင်ဗျာ9ယောက်မှာ2ယောက်ကတော့ဆွေးနေရတယ်ခင်ဗျာသူကပြည်တာအကုန်ပြစ်တာအင်းတကားခွန်းနိုင်လည်းအင်းတကားကိုပြစ်တယ်ဟိုဓာတ်ပုံကြိုက်ရင်လည်းဓာတ်ပုံကြိုက်တာပြစ်တယ်သူကလက်ရှိအကုန်ပြစ်နေတာခင်ဗျာ
ဒါပြင်ဒီကနေ့မှာတောင်မွေကြောင်မြောင်းမှမှာလဲဆန္ဒပြတပိတ်ကျောင်းကိုပြစ်ခတ်ဖြုတ်ခွဲဖမ်းဆီးတာတွေရှိခဲ့ပါတယ်ရန်ကုန်မြို့နယ်စုလေးနဲ့ရွှေဘုံဘုရားဝန်းကျင်မှာလဲအင်းစည်းကားတွေနဲ့လဲလဲဆန္ဒပြတာတွေရှိခဲ့ပါတယ်ပြည်မြို့မှာဆိုရင်လဲចောင်းသားလူငယ်တွေရဲ့ထိုင်သပိတ်ကိုလက်နက်ကင်တွေကជីစစ်သုံးပြီးတော့ပြစ်ခတ်ဖြုတ်ခွဲခဲ့လို့နှစ်ဦးသေဆုံးပြီးတော့6ယောက်ထပ်မင်းជីထိမှန်ခဲ့တယ်လို့မျက်မြင်တူဦးက VOA ကိုပြောပါတယ်။ပြင်းထန်တဲ့အရာရှိထားပြီးလဲကျနေတဲ့သူတူဦးကိုတော့လက်နက်ကင်တွေဘက်ကလူယူသွားတယ်လို့ဆိုပါတယ်။အလားတူပဲတဝဲမြို့ကဝဲကျော်ပြည်သူသပိတ်စစ်ကြောင်းလဲပြစ်ခတ်ဖြုတ်ခွင်းခံခဲ့ရလို့ဝမ်ပိုက်ជីဖောက်ပြီးတော့ဝင်သွားသူတူဦးရှိပြီးတော့ Maryland ပုတ်ကလေးကဆေးရုံကိုတင်ထားပါတယ်။အဲ့နောက်တော့ဆေးရုံကိုစစ်တပ်ကရောက်လာပြီးကြီစစ်ထိမှန်ထားသူကိုဆေးကုသခွင့်မပေးဖို့ဖိအားပေးနေတယ်လို့တဝဲတပိတ်စစ်ကြောင်းမှာပါဝင်သူကိုဆိုင်ကိုကိုထွန်းက VOA ကိုပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေတိုင်းဆက်ရှိနေပြီးတော့ဒီဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းမှုတွေကြောင့်နိုင်ငံတော်ထိခိုက်တိုက်ဆုံမှုတွေမြင့်တက်နေပေမဲ့လည်းဆေးအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကတော့ဆက်ပြီးတော့အားကောင်းနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ